ခမီးတော်သားတော်တန်ရှင်တော်ဝိညာဉ်တော်၏နာမတော်မြတ်နှင့်အာမင်ဖျားခင်သည်သင်တို့နှင့်ရှိပါစေချစ်လက်စွာသောညီကိုမောင်နှမပေါင်းတို့ကနေ့ဟာဖြင့်ဒီဇင်ဘာလ3ရက်နေ့ဖြစ်ပါတယ်ကနေ့ဟာလည်းပဲအင်မတန်မှကျွန်တို့ဒီယဟန်တာစိန့်ဖရန်စစ်ဇေဗီယာရဲ့ပွဲနေ့ဖြစ်တဲ့အတွက်ကြောင့်စိန့်ဖရန်စစ်ဂိုင်းမှာရှင်နေကြတဲ့သီလရှင်တွေရောဘရဒါတွေရောအတွက်ကိုအထူးသတိရဆုတောင်းပေးဖို့အတွက်ပဲကျွန်တော်တို့မေတ္တာရက်ခံတောင်းဆိုပါရယ်လို့ Saint Francis Xavier Brother Sister တွေအထူးတရားဆုတောင်းပေးပါခနေ့ဖတ်ကြမယ့်အေဝံအတေကျမ်းစာနဲ့အနေနဲ့ကတော့ဒီပရမကျမ်းပိုင်နေတာဟေရှာယခန်းကြီး၅ခန်းငယ်၁ကနေ၅ဖြစ်တယ်လို့ဒီအေဝံဂေလိကျမ်းအနေနဲ့ကတော့သမ္မာတေယုခန်းကြီး၈ခန်းငယ်၅ကနေ၁၁ဖြစ်ပါတယ်ဆိုတော့အေဝံဂေလိကျမ်းရဲ့ဒီခေါင်းစဉ်ကဘာလဲဆိုတော့လူတရားတတ်မှုရဲ့အစေခံကိုယောဂပျောက်ကင်းစေတော်မူခြင်းဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်။ကျမ်းစာတွေကိုကျွန်တော်တို့အတူနားဆင်ကြရအောင်ကိုရောဒီကာဖာနောင်မြို့သို့ကြွဝင်တော်မူသောအခါလူတရားတတ်မှုတယောက်သည်အထံတော်သို့ချင်းကပြေးလင်သခင်ကျွန်တော်၏အစေခံတယောက်သည်ခြေလက်သေးသည့်ယောဂဖြင့်အိမ်တွင်ဝေဒနာပြင်းထန်စွာခံစားနေရပါသည်ဟုလျှောက်ထားသည်ကိုရောကငါလာ၍သူ့ကိုပျောက်ကင်းချမ်းသာစေမည်ဟုမိန့်တော်မူ၏လူတရားတတ်မှုကလည်းပြန်လျှောက်သည်မှာသခင်ကျွန်တော်၏အိမ်မိုးအောက်သို့ကိုရောကြွဝင်တော်မူခြင်းကိုကျွန်တော်မခံထိုက်ပါသို့သောတခွန်းမြသာကိုရောအမိန့်ရှိတော်မူပါလျင်ကျွန်တော်၏အစေခံသည်ယောဂပျောက်ကင်းချမ်းသာပါလိမ့်မည်ဘဲကြောင့်ဆိုတော့ကျွန်တော်ဒီမင်းအာနာစက်အောက်တွင်နေရသူဖြစ်ပြီးကျွန်တော်ဤလက်အောက်တွင်လည်းစစ်သားများရှိပါ၏ကျွန်တော်ကတယောက်ကိုသွားဟုဆိုရင်ထိုသူသည်သွားပါ၏အခြားတယောက်ကိုလာခဲ့ဟုဆိုရင်ထိုသူသည်လာပါ၏ကျွန်တော်ဤအစေခံကိုလည်းဤအမှုကိုလှုပ်လိုက်ဟုဆိုရင်ထိုသူသည်လှုပ်ပါ၏ဟုလျှောက်လေ၏ထိုသူ၏စကားကိုသခင်စုကြားတော်မူလျင်အံ့ဩတော်မူ၍မိမိနောက်တော်တွင်လိုက်ပါလာကြောက်သောသူတို့အားမိတ်တော်မူသည်မှာသင်တို့အားငါအမှန်ဆိုသည်ကဤမြတ်လောက်ကြီးမားသောယုံကြည်ခြင်းကိုဣသရာဧလူမျိုး၌ပင်ငါမတွေ့ဘူးသည်သင်တို့အားငါဆိုသည်ကအရှိအယနှင့်အနောက်အရာတို့မှလူများစွာတို့သည်လာကြ၍ကောင်းကင်နိုင်ငံတော်၌အာဗြဟံဣဇာယာကုပ်တို့နှင့်အတူစားတောက်ပွဲ၌ထိုင်ကြလိမ့်မည်။ဤဒီကယေရှုသခင်မောမြတ်သောဧဝံဂေလိတရားတော်ပြည်ချစ်လက်စွာသောညီကိုမောင်နှမပေါင်းတို့ကနေ့ဖတ်သွားတဲ့ဧဝံဂေလိကိုပဲဧဝံဂေလိကျမ်းစာကိုပဲအခြေခံပြတဲ့နောက်ထောက်ရှုကြရအောင်။အာဒဝင်တူးချိန်ကိုဖြတ်တန်းရမှာဒီ Prophet ဟေရှာယဟာဖြင့်အာဒဝင်တူချင်းကာလရဲ့ဖြတ်တန်းပုံဖြတ်တန်းနည်းဟိုလမ်းပြတဲ့ပုံကိုဖြစ်ပါတယ် Prophet Isaiah ဟေရှာယဟာကျွန်တော်တို့ကိုဘာပြတတ်တယ်လဲဆိုတော့ကမက်ဆီယာလာမယ့်လမ်းကိုသူကပြတတ်ပါတယ်မက်ဆီယာသခင်ဟာတန့်ရှင်းတဲ့စီအုံတောင်သို့မဟုတ်ဂျေရုဆလင်မြို့ကိုလာမယ်လို့သူကညွန်ပြထားပါတယ်နောက်သူဘာပြောသေးတယ်လဲဆိုတော့ကဖျားသခင်ကငြိမ်သက်ခြင်းအကြောင်းကိုပြောတာကိုလူတွေကြားရလိမ့်မယ်လို့သူပြောတယ်လူချင်းချင်းပြန်လဲသင့်မြတ်ခြင်းနောက်ကုသယောဂဝေဒနာကုပြကုသပျောက်ကင်းစေခြင်းအကြောင်းကိုလည်းပဲသခင်စုကလှုပ်ဆောင်ပြောကြားသွားမယ်ဆိုတာကိုလည်းပဲလူတွေကိုသိစေဖို့အတွက်ဟောဟေရှာယကပြောထားတာတွေ့ရပါတယ်နောက်ဘာဆက်ပြောသေးတယ်ဆိုစစ်မဲ့ရေပြင်းငိမ့်ပြတဲ့နောက်အစာငတ်မှုနေတဲ့သူတွေလည်းပဲဝလင်စာဖြင့်စားတော့ရမယ်ဆိုတာကိုလည်းပဲသူညွန်ကြားပြောကြားထားတာတွေ့ရပါအာဒဝင်တူကိုဝင်ရောက်ပြတဲ့ဒီဒုတိယနှစ်ပေါ့လေဒီနေ့ကအာဒဝင်တူဝင်ရောက်ပြီးဒုတိယနှစ်ရောက်ရှိပါပြီဆိုတော့ဒီဒုတိယနှစ်မှာမြင့်မားတဲ့တောင်ပေါ်ကိုစက်တက်နေပြီလို့လည်းပဲကျွန်တော်တို့ကိုကျွန်တော်တို့သတိရှိကြဖို့ဖြစ်ပါတယ်။ခနေ့မြင့်မားတဲ့တောင်ကိုကျွန်တော်တို့ စတင်ပြီးတက်နေပြီအာရဝင်တူဒုတိယနေရာနဲ့စတာပြီးတော့တက်လာပြီဆိုတော့ကကျွန်တော်တို့အားဆိုင်ရတော့မယ်ပေါ့နော်ချိုးချံဝါရှောင်းခြင်းဆူတောင်းခြင်းလှူဒါနပေးဝေခြင်းစသည်ဖြင့်ကျွန်တော်တို့အင်းနေအားတွေစိုက်ပြီးတော့ချွေးတွေထွက်ခံပြီးတော့သွေးတွေထွက်ခံပြီးတော့ဒီတောင်းမို့ကိုနော်ကျွန်တော်တို့ဒီစူးစားတက်ရောက်သွားမယ်ဆိုလို့ရှင်ခင်ခရစ်တော်ရဲ့မွေးနေ့အောင်မြင်ခြင်းအထိမ့်မှသရဘူဟာဖြင့်ကျွန်တော်တို့ရဲ့လက်ထက်မှာပျော်ရွှင်ဝမ်းမြောက်စွာရောက်ရှိလာမှဖြစ်ပါတယ်လို့နော်ဒီတော့ကြောင့်ကျွန်တော်တို့ဒီအာဒဝင်တုချိန်ကာလမှာချိုးချံကြပါဆုတောင်းကြပါအလှူဒါနပေးဝေကြပါလို့ထိုက်တိုက်တွန်းချင်ပါတယ်ထပ်မံပြီးတော့နောက်အာဒဝင်တုချိန်ကာလဟာလည်းပဲကယ်တင်ရှင်ကိုစောင့်မျှော်နေကြတဲ့ချိန်ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တယောက်စီတယောက်စီမှာကယ်တင်ရှင်ကိုဘယ်လိုပြင်ဆင်ခြင်းမျိုးနဲ့စောင့်နေကြသလဲဆိုတာလည်းပဲမိမိကိုယ်ကိုနေ့တိုင်းပြန်လဲပြတဲ့နောက်ဒီနေ့တော့ဒုတိယနေ့ရောက်သွားပြီပေါ့လေနေ့တိုင်းပြန်လဲဆန်းစစ်ဖို့လိုတယ်ဒီအာယုံပိုဆိုင်ပေါ်ပြီးတော့ပေါ့လေကိုရှင်ကိုပြင်ဆင်မိမိကိုယ်ကိုပြင်ဆင်ခြင်းအပိုင်းကိုပို့ပြီးတော့အာယုံဆိုင်ကြဖို့အရေးကြီးပါတယ်အပျော်ရွှင်လေးတွေအပျော်ရွှင်လေးတခြားဟာတွေကိုခဏအာယုံလေးထားအလုတ်ကန်လေးအပျော်ရွှင်လေးတခြားဟာတွေကိုနော်ထားခဲ့ပြီးတော့နောက်အာယုံကိုဒီကျိုးစုနေတဲ့ပြင်ဆင်နေတဲ့ဘုမိမိကိုနေ့တိုင်းဒီကုသိုလ်ကောင်းမှုပါရမီတွေနဲ့ချိုးချံဝါရှောင်းဆုတောင်းခြင်းတွေနဲ့အလူဒါနတွေနဲ့မိမိကိုနေ့တိုင်းနေ့တိုင်းတစ်နေ့တည်းတစ်နေ့ပို့ပြီးတော့အားဆိုင်ပြီးတော့ပြင်ဆင်နေတဲ့အနေအထားတစ်ခုဖြစ်ဖို့ဒါတောင်းမဖို့တက်တဲ့အနေအထားတစ်ခုပေါ့လေဆက်တဲ့ကာရတော့တိတ်တော့မခဲ့ဘူးပေါ့လေသို့တော်လည်းပဲတောင်းပေါ်တဝဲတစ်ပြက်လောက်ရလာရင်လို့ရှင်လူကခြေကုန်လက်ပန်းကြက်တတ်တယ်သို့တော်အဲ့ဒါခွန်အားယူပြီးတဲ့နောက်အားယူပြီးတဲ့နောက်မရောက်မချင်းကိုတက်သွားဖို့နော်ဒါကိုနှောက်ရှက်တယ်အများကြီးရှိမယ်ဆိုတာသတိထားပါအပျော်ရွှင်တွေကနှောက်ရှက်လာလိမ့်မယ်အပျော်ပါးတွေကနှောက်ရှက်လာလိမ့်မယ်တောင်ဝတ်တရားတွေကနှောက်ရှက်လာလိမ့်မယ်အလုတ်ကန်တွေကနှောက်ရှက်လာလိမ့်မယ်ဒါတွေအများကြီးသတိထားဖို့အဆုံးတိုင်အောင်တည်ကြည်ဖို့အရေးကြီးပါတယ်ယနေ့ဖတ်ကြားတဲ့အေးဝန်ကလေးကျမ်းစာထဲမှာပါတဲ့လူတရားတမှုလိုပဲကျွန်တော်တို့တွေဟာသီးခံစိတ်တိခံစိတ်ရှိပြည်တော့ယုံကြည်စိတ်ချစွာနဲ့ကယ်တင်ရှင်ကိုစောင့်နေကြဖို့တတိကျွန်တော်တို့သတိပေးပါတယ်။လူတရားတတ်မှုဂျူးလူမျိုးမဟုတ်ဂျူးလူမျိုးမဟုတ်လူတရားတတ်မှုအင်မတန်မှယုံကြည်ခြင်းရှိတယ်။ကျွန်တော်ရဲ့အိမ်မိုးအောက်လိုကိုရရှင်ဝင်ကြွချင်းမှာအလိုမရှိမဖြစ်ပါမကြွပါနဲ့။ဒီကနေပဲကိုရရှင်မိတ်ပေးပါအပျောက်ကင်းပါလိမ့်မယ်ဆိုတာအဲ့ဒါကိုသူကစိတ်ရှိတိခံစွာဖြင့်ယုံကြည်စွာဖြင့်နော်ကိုရရှင်ကိုကုသမှုကိုနော်စောင့်မျှော်တယ်ဖြစ်လဲဖြစ်လာတယ်ပေါ့လေဒါကျွန်တော်တို့အတွက်သင်ခန်းစာယူစရာတစ်ခုဖြစ်ပါတယ်နော်ယနေ့ကျမ်းစာမှာသူ့ရဲ့နှိမ့်ချခြင်းလားကျွန်တော်သခင်ဇူးတောင်းမှာပဲသူ့အိမ်မိုးအောက်သို့ဝင်ဖို့မထိုက်တောင်းတဲ့ဒီသူတယောက်ပါဆိုတဲ့နှိမ့်ချခြင်းဘယ်လောက်ကြီးမားတယ်လဲပေါ့လေဆိုတော့ဒီအာရဝင်တူချိန်ကာလမှာကျွန်တော်တို့ကျင့်စရာတွေအများကြီးရှိတယ်နေချခြင်းတွေကြည်ရမယ်သီးခံခြင်းတွေကြည်ရမယ်ဆူတောင်းခြင်းတွေကြည်ရမယ်စသည်သောအရာတွေအားလုံးကြည်ရမယ်သို့တော်တယ်ပဲတစ်ဖက်ကနေပြီးတော့နောက်ရှက်တွေဘာပေါ်လာမလဲဆိုတော့နေချခြင်းမကြည်နိုင်အောင်စိတ်ရှည်ခြင်းမကြည်နိုင်အောင်သီးခံခြင်းမကြည်နိုင်အောင်အပျော်ပါးတွေဒီပေါ်လေမိမိလိုဆန္ဒကိုမငင်းပယ်နိုင်အောင်စသည်ဖြင့်ဆက်သောတစ်ဖက်ကနောက်ရှက်ခြင်းတွေကတွန်းလာလို့ဆွဲလာလို့ရှိမှဖြစ်တယ်ဒါကိုလည်းသတိထားပြီးတော့နောက်ဒီဆိုင်မှာကိုယ့်ကိုရမိုင်းလုပ်ပြီးတော့သတိပေးပြီးတော့တောင်းပန်ကိုတက်ကြရမှဖြစ်ပါတယ်။ယနေ့ကျမ်းစာမှာပါတဲ့လူတရားတတ်မှုရဲ့နာခံခြင်းနဲ့ယုံကြည်စိတ်ချခြင်းကိုသခင်စုအင်မတန်မှအံ့ဩလေးစားမိတယ်ဆိုတာတွေ့ရတယ်။ဒါကြောင့်ချက်လာစွာသောညီကိုမောင်နှမပေါင်းလို့ကျွန်တော်တို့လည်းလူတရားတတ်မှုကဲ့သို့သခင်စုကိုနာခံမယ်သခင်စုကိုနားထောင်မယ်သခင်ယေရှုကိုစိတ်ချမယ်ယုံကြည်မယ်ဆိုလို့ရှိရင်ကြွလာမယ်သခင်ယေရှုဟာကျွန်တော်တို့မျောလင့်ထားတာထက်အလွန်ကြီးမားတဲ့ဆုလကြီးတွေကျွန်တော်တို့တယောက်စီအတွက်ကိုယူဆောင်လာမှာသိချတယ်ဆိုတာကိုပြောကြားလိုပါတယ်ဒီနေ့ Saint Francis Xavier ပွဲနေ့မှာနော် Saint Francis Xavier ရဲ့သာသနာပြုတဲ့စိတ်ဓာတ်တွေနော်ဘယ်လောက်ပြင်းထန်တယ်လဲဆိုတာကိုလေကျွန်တော်တို့ထောက်ရှုပြီးတော့ကျွန်တော်တို့တယောက်စီတယောက်စီသူတော်စင်တွေရောသူတော်စင်မဟုတ်တဲ့သူတွေရောစိန်ဖရန်စစ်ဇေဗီယာကဲတို့သာသနာပြုချင်သောစိတ်နော်အနစ်နာခံဒီဒုက္ခခံချင်သောစိတ်ဒီသာသနာပြုချင်သောစိတ်များလူတိုင်း၌တယောက်စီ၌ ကျွန်တော်တို့ရဲ့ဒီကောင်းကြီးမင်္ဂလာပေးတော်မူပါစေလို့